င်းပပြည်စည်းခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က89ရာခိုင်နှုန်းအနိုင်ရခဲ့တဲ့အတွက်အစသာအယားအဆင်ပြေမဲ့ဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာလာမယ့်နှစ်ဆန်းမှာတိုင်းပြည်ကိုဦးဆောင်မှာဖြစ်ပါတယ်ခင်ဗျာ။အဲဒီလိုချောချောမောမောဖြစ်အောင်ဆောင်ရွက်မယ်လို့သမရဦးသိန်းစိန်ကကတိပေးပြောကြားခဲ့ပြီးဖြစ်ပေမဲ့အတိတ်ကအိမ်မက်ဆိုးတွေကိုမမေ့နိုင်သေးတဲ့မြန်မာပြည်သူအများအပြားကတော့ရက်တက်မအေးဖြစ်နေကြဆဲပါပဲ။နိုင်ငံတော်သမရနဲ့နိုင်ငံရေးပါတီတွေရဲ့နိုဝင်ဘာ15ရက်နေ့တွေ့ဆုံပွဲကာလအတွင်းအာဏာလွှဲပြောင်းရေးအတွက်ဘယ်လိုစိန်ခေါ်မှုတွေရှိနိုင်သလဲဆိုတဲ့ပြည်တွင်းဂျာနယ်တစ်စောင်ရဲ့မေးခွန်းကိုဖြေကြားရမှာတော့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ရဲ့အသံမှာယုံကြည်မှုတွေထင်ဟပ်နေခဲ့ပါတယ
်။ဘာမှမရှိပါဘူးကျွန်တော်တို့ကတော့အကောင်းဆုံးဖြစ်အောင်တွဲပေးခဲ့မှာပဲလေ။ခင်ဗျားတို့ကသာအမြဲတမ်းလေလား။တမလိုက်ဦးသိန်းစိန်ပြင်ပြောင်းလဲလုပ်မယ်ဆိုတော့လည်းဟုတ်ပါမလားလို့တန်တရားရှိတယ်။ယူကော့ပွဲကိုလွတ်လပ်ပြီးတရားမျှတဆိုတော့ကျင်းပမယ်ဆိုတော့လည်းဟုတ်ပါမလားလို့တန်တရားရှိတယ်။အခုတော့ငြင်းညာထွက်မယ်ဆိုတော့လည်းခင်ဗျားတို့ကဟုတ်ပါမလို့တန်တဲ့ရှိတယ်ပြန်ကြည့်ကြည့်ပေါ့ဗျာကျွန်တော်တို့ကပြောတဲ့အတိုင်းလုပ်ခဲ့တာကြီးပါပဲနော
်ရွေးကောက်ပွဲမှာပြဿနာတချို့ရှိခဲ့ပေမဲ့ရေဘူးအားအဖြစ်တော့လွတ်လပ်မျှတာပြီးအောင်မြင်စွာပြည်စည်းခဲ့တဲ့ရွေးကောက်ပွဲလို့ကမ္ဘာကောင်းဆောင်တွေကအတိအမှတ်ပြုခဲ့ကြပါတယ်ဆယ်ဆိုးရအဆက်ဆက်ကိုပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့တဲ့နာမည်ကျော်အမေရိကန်အထက်လွှတ်တော်အမတ်မစ်မကောနဲ့ဂျွန်မက်ဂိန်းတို့ကတော့ပိတ်ဆို့မှုတွေကိုလျှော့ချဖို့ပြောဆိုလာကြပါပြီတိုင်းပြည်အခြေအနေပေါ်မူတည်ပြီးနိုင်ငံခြားရင်းနှီးမှုတွေဝင်ရောက်လာမှာဖြစ်တဲ့အတွက်အနာဂတ်ကိုမြန်မာတွေစိတ်ကူးယဉ်ထိုင်တဲ့ကာလလို့လဲဆိုနိုင်ပါတယ်။အဲဒါပေမဲ့အမှန်တကယ်ပြောင်းလဲမှုတွေဖြစ်လာဖို့စိန်ခေါ်မှုတချို့ရှိနေတယ်လို့ကရင်ပြည်သက်ပါတီတွဲဖက်အတွင်းမှုဘုံမူကြီးစောလင်ကယူဆပါတယ
်။အချင်းပြည်နယ်နဲ့ဆန်းပြည်နယ်မှာသမရော်ကနေပြီးတော့အရှိသမျှခင်မီလက်နက်တွေကိုပုံအောပြီးတော့ထုတ်စစ်ဆင်နေတာရှိပါတယ်။အဲတော့ဒီလူလူကြီးကနိုမာရှိရဲ့ရွေးကောက်ပွဲရလကြောင်းဝမ်းမြောက်ဝမ်းသာဖြစ်ကြတယ်အနာဂတ်အတွက်အကောင်းမြင်မှုတွေထွန်းကားနေတဲ့ချိန်မှာအတက်မတော်ကဒီလိုလုပ်နေတော့လူတို့အနေနဲ့အင်မတန်မှဟိုစိတ်မချမ်းသာဖြစ်ကြကောင်းစားစုကြီးကဒီထိုးစစ်တီကိုရက်ဆဲခိုင်းမှုကိစ္စကလည်းပြောဖို့ဆိုဖို့အခက်အခဲကျွန်တော်ရှိနေပုံရပါတယ်နောက်တစ်ခုကတော့ဒီနိုင်ငံရေးကျင်းသားတွေကိုလွတ်ဖို့ကိစ္စဖြစ်ဒီကိစ္စဆောင်ရွက်ဖို့ကလည်းနိုင်ငံတော်အာဏာမရသေးတဲ့အခါကျတော့ကောင်ဆန်းစုကြည်နဲ့လုပ်ဖို့ခက်တယ
်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကစစ်ပွဲတွေကိုရပ်ဆဲဖို့အတွက်တပ်မတော်နဲ့တိုင်းရင်းသားတွေအကြားယုံကြည်မှုတိုးတက်ဖို့လိုတယ်လို့ပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ
်။အင်အားသုံးပြီးတိုက်တဲ့နည်းမျှတော့ဘယ်လိုနည်းနဲ့မှယုံကြည်မှုကိုကျွန်တော်တည်ဆောက်နိုင်မှာမဟုတ်ဘူး။သူမှန်နဲ့ကိုမှန်နဲ့အပြန်အလှန်ပြောနေကြုံနဲ့လေလူနီးနဲ့မှဒါတွေကဖြစ်မှာမဟုတ်ဘူးအစိုးရနဲ့လက်မှတ်ကင်ဖွဲ့တွေကြားမှာချုပ်ဆိုထားတဲ့စာချုပ်တွေရှိတယ်အခုတိုက်ပွဲဖြစ်ကြတဲ့လူတွေဒီမှာကဒီနယ်အဆင့်ပြည်တော်စုအဆင့်ချုပ်ထားတဲ့စာချုပ်တွေရှိတာပြီးသားဖြစ်တယ်အဲ့ဒီစာချုပ်တွေပေါ်မှာအခြေခံပြီးတော့ပဲရည်တည်ကြဖို့လိုတယ
်လက်ရှိဖွဲ့စည်းပုံအရသမရအထက်မှာကာကွယ်ရေးဦးစီးချုပ်ရှိနေတယ်လို့ရှေ့နေဦးကိုနီကထောက်ပြပါတယ
်ဖွဲ့စည်းပုံချင်ဥပဒေပုံမှန်16မှာနိုင်ငံတော်သမရဟာတဲ့နိုင်ငံတော်ရဲ့အထွတ်ထိပ်ပုဂ္ဂိုလ်အကြီးအကဲဖြစ်တယ်လို့တဲ့အစိုးရအဖွဲ့ရဲ့အကြီးအကဲလည်းဖြစ်တယ်လို့ပြောတယ်။ဒီစကားအရဆိုရင်နိုင်ငံတော်သမရဟာဒါအဓိပတိအကြီးအကဲပေါ့ဗျာ။သူတည်းကြီးတယ်လို့မရှိဘူးဆိုတဲ့အတိတ်ပဲစောင်းတာပေါ့။ဒါပေမဲ့တကယ်တမ်းကျတော့အဲ့ဒီလိုမဟုတ်ဘူး။ပုံမှန်20ခန်းငယ်မှာလက်နက်ကင်တပ်ဖွဲ့အားလုံးရဲ့အကြီးအကဲသည်ကာကွယ်ရေးဦးစီးချုပ်ဖြစ်သည်လို့ပြောလိုက်တဲ့အတွက်လက်နက်ကင်တပ်ဖွဲ့တွေကိုအမိန့်ပေးနိုင်တဲ့အာဏာသမရမှာမရှိဘူး။ကာကွယ်ရေးဦးစီးချုပ်မှာပဲရှိတယ်။အတိတ်ပဲကကာကွယ်ရေးဦးစီးချုပ်ဟာသမရအထက်ကိုရောက်နေတယ်။နောက်တစ်ခုကျွန်တော်တို့သမရဟာအစိုးရအဖွဲ့ရဲ့အကြီးအကဲနိုင်ငံတော်ရဲ့အကြီးအကဲမှရင်ဝန်ကြီးအလုံးကိုသူ့သဘောကျခန့်အခွင့်ရှိရမယ်။အခုမရှိဘူး။အရေးကြီးတဲ့ကာကွယ်ရေးတို့ပြည်ထရေးတို့နေဆက်ရေးရာတို့ဒီလက်နက်ကိုင်တဲ့အဖွဲ့တွေရဲ့ဝန်ကြီးအလုံးကိုကာကွယ်ရေးဦးစီးချုပ်ကခန့်မှာ
။ဗိုလ်မှူးကြီးစောလွင်ကလည်းတပ်မတော်နဲ့ NLD ပြည်လဲရေးကိုဖွဲ့စည်းပုံကအဟန္တာဖြစ်စေတယ်လို့ပြောပါရခင်ဗျာ
။အမှန်မှားကတော့တပ်မတော်ဆိုတာကအပြည်စုဝန်ထမ်းအဖွဲ့အစည်းတစ်ခုပဲ။အဲ့မေရာနိုဝင်ဘာ10ရက်ရွေးကောက်ပွဲရရလတေရ NLD အစိုးရတက်ကအတကယ်ကိုတရားဝင်ခွက်ပေါ်လာပြီဖြစ်တယ်။ဒါကြောင့်မို့တက်မတော်ဟာဒီအစိုးရတက်ကိုအပြည့်အဝအတိအမှတ်ပြုပြီးတော့အလေးစားဖို့တာဝန်ရှိပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းရင်းသားအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုကတော့ NLD အစိုးရကအပြည့်အဝရရှိမှာဖြစ်တယ်။ဒီဘက်မှာတော့အခက်အခဲမရှိပါဘူး။ဒါမဲ့တက်မတော်ရဲ့အပြည့်အဝအတိအမှတ်ပြုကိုရရှိရေးကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရကတနာကြီးကြီးမားမားရှိနေတယ်လို့ပြောခြင
်း NLD ဘ ਹੁ လူမှုအထောက်အကူပြုအဖွဲ့ဝင်ဦးအောင်ထိုက်ကတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့တပ်မတော်ကိုနားလည်ဖို့လိုတယ်လို့ Leshi, Sua Banga Luri Pioso Nijaraha, the Petta San Elu, Weba Mare.
Teneria, Dosasuga, Tamro Bomanale Pia Mesia. Elu, Eneria Josua, Tamro Bomanale Pia, to the Lu, Tamro, Lurude, Dosu Bomanale Pia, Minister, Uluya, the Kuo Suebio, Naru Nale, Naru Nale, Bishop, the Munero, Mamie, the Munitino Gine.
Dodwin. Lugo Majibe Partigo GB Uchegede, NND Amat Laundry, a year chamber, Tandiane, Weban Landrele, Shibare. Bumui Solengaro, a yen lure now lutama, Mocha Bellu, Biobare Kamia. A
Namananga Siana Shinsene Leoma, Niagani Pigo, a democracy Seneco, Tuame Kesara, a Dika Chip. Hello, Pizu Ludu, you call Kimia like a Matigaro, a Don Sansuji.
ဖြစ်စေခြင်းနဲ့လုပ်ငန်းတွေကိုအကောင့်ထဲပေါ်တဲ့နေရာမှာဆရာနာရှင်စနစ်လက်အောက်ကစံဆိုင်ရင်းနဲ့ဖုန်ကြီးပါတီအမတ်တွေထဲတော့ပို့တာမယ်လို့ကျွန်တော်တို့ဟာပြောခြင်းဒေါ်ဆန်းစုရဲ့အနေနဲ့ရီမန်းချက်တွေကိုအကောင့်ထဲပေါ်ရမှာလက်ရှိအစိုးရဝန်ထမ်းတွေရဲ့လိုက်ပါနိုင်မှုကလည်းစိန်ခေါ်မှုတရားဖြစ်လိမ့်မယ်လို့ခန့်မှန်းမှုတွေရှိပါတယ်ဥအောင်ထိုက်ကတော့ဝန်ထမ်းတွေရ
ပါရီပါရတော့ကျွန်တော်တို့အမြင်များဒေါအောင်ဆန်းစုကြည်ရဲ့မြို့သားပြန်လဲရင်ကြားဆွေရဲ့လမ်းစဉ်ကနေရလာကောင်းတွေထွက်လာမယ်လို့ယုံကြည်နေပါတယ်ကျွန်တော်တို့အမြင်မှာပေါ့လေဒီနေ့ပြောင်းလဲလို့ကျွန်တဲ့ပြည်သူလူထုကလူမှုတော်လိုင်းရေးတရားကိုရွေးကောက်ပွဲအစဉ်တရာနဲ့ဆင်းရဲတာလို့ကျွန်တော်အဲ့လိုမြင်တယ်အခုဒေါအောင်ဆန်းစုကြည်နဲ့သမရတို့လှုပ်တော့ဥက္ကဋ္ဌကာကွယ်ဦးစီးချုပ်တို့ဆ Eri sunyi buat ni mah, awam ini akan dapat naik buat jenaruh tight on bar.
Memabi anak biaga bidu dia melom semua, melom jadu ko, tin saja mieni aje pibare. Eri yoji melom jadu, belu akan dapat pola Time biye anak agak ro, tersayang dulu ye, besok bang sumpah cepat mah, mudi nabi pibare kamyah.